မြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာရေကြီးနိုင်တဲ့အန္တရာယ်သတိပေးနေချိန်မှာပဲမန္တလေးတိုင်းမှာရေထင်းကအကျိုးပေါက်ရာကဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။မန္တလေးတိုင်းအမရပူရာမြို့နယ်မန္တလေးစကိုင်းကန္နာလမ်းမှာရှိတဲ့ရွှေခဲရေထင်းသဒ္ဒါမနေ့ကတနင်္ဂနွေညမှာကျိုးပေါက်ပြီးအေယာရီမြေကြီးစီးဝင်လာတာကြောင့်အနီးအနားကဒေသခံတွေကုန်းမြင့်ပိုင်းစီရွှေ့ပြောင်းနေကြပါတယ်။ဒီကနေ့မွန်လွဲပိုင်းအထိရွာလေးရွာမှာရေဝင်နေတာကြောင့်ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာတိမ်းရှောင်နေရတယ်လို့လည်းရွာပုံလူမှုကူညီရေးအသင်းကကိုကျော်စင်ထွန်းက VOA ကိုပြောပါတယ
်။ဒီကတော့တော့တိုးနေရမှာ။ဒီကမှလောလောလို့ပဲသူတို့ပေါင်းမြင်အောင်နော်ရွှေ့နေကြတာပေါ့သူတို့။စင်ကုန်နေတဲ့ဒေါ်လာတွေကိုကယ်ဆယ်စခန်းတွေလောလောရွှေ့နေကြ။ကျွန်တော်ဒီစခိုင်းလမ်းပေါ်မှာဖျားဝင်နေတယ်မှာထားရတယ်။ခေါင်းချောင်းဝင်နေဖျားဝင်နေတယ်။ကယ်ဆယ်စခန်းဖွင့်။လူတွေပြောတော့မရှိသေးဘူးဗျာ။ဒီပွဲတော်ရွာကကျွန်တော်တို့မနေ့3နိုင်စီကျွန်တော်တို့ဒီမှာစတမ်းပိုင်နေတဲ့အချိန်မှာတော့ရေမဝင်သေးဘူးမနေ့10နိုင်တော့မှရေဆောင်ဝင်တာ
ဒီကနေ့နေ့လယ်ပိုင်းအထိကင်းစေးရေးစခန်းမှာရောက်ရှိနေသူခမ်းမန်းချီအရာစုလူ4000လောက်ရှိမယ်လို့လဲလူမှုဝန်ထမ်းကင်းစေးရေးနဲ့ပြည်နယ်နေရာခြားထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်လူကယ်ပြန်ဝန်ကြီးတောက်တာဝင်းမြတ်အေးကတော့မြေရေဝင်ရောက်တာကိုဟန်တားနိုင်မှုအတွက်ကြောက်ကြီးချရေထင်းတဲ့လုပ်ငန်းတွေကိုဒီကနေ့နေ့လယ်ပိုင်းကစဆောင်ရွက်နေပြီဖြစ်ကြောင်းအစိုးရပိုင်းသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်
အခုကျွန်တော်တို့တဲအိတ်ကြီးတိန်း30လီဘာဘိုးပေါ့နော်တဲအိတ်ကြီးလုတ်နေတယ်အခုအဲ့ဒါကတော့ဒီကြားကနေပြီးတော့ဒီကန့်လန့်ပြတာကိုမကြုံအောင်ဆိုပြီးတော့ကျွန်တော်တို့ဒါဆောင်ရွက်တဲ့ကိစ္စပေါ့ဒီပောက်တဲ့ကိစ္စအတွက်ကတော့သက်ဆိုင်ရာဌာနဆိုင်ရာတွေကနေပြီးတော့ဒီအတွက်ကိုကြောက်အိတ်တွေချဖို့အတွက်ကိုစီစဉ်ဆောင်ရွက်နေတယ်ပေါ့နော်
တချိန်တည်းမှာပဲမိုးလေဝသနဲ့ဇလားပီရာညွှန်ကြားမှုဦးစီးဌာနကလည်းအေယာဝတီမြေကြီးဟာနောက်နှစ်ရက်အတွင်းမှာစိုးရိမ်ရေမှရောက်လာနိုင်တာကြောင့်မြေကမ်းဘေးနဲ့မြေနေပိုင်းတွင်နေထိုင်သူတွေကိုတတိထားကြဖို့နှိုးဆော်ထားပါတယ်အရာဝတီနဲ့ချင်းနှင်းမြင့်အထက်ပိုင်းဒေသတွေမှာဒီအပိုင်းအတွင်းမူးများတဲ့အတွက်ကြောင့်မလို့စိုးရင်ရေမတ်အထိရောက်ခဲ့တာတွေရှိခဲ့တာကြောင့်မြေချောင်းတလျှောက်မှာလည်းသတိထားကြဖို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကလက်ထောက်ညွှန်ကြားမှုဦးမျိုးထွန်းဦးကပြောပါတယ
်ဒီမန္တလေးတို့စကိုင်းတို့မြင်းမှုတို့ပခုတ်ကူတို့ညောင်းဦးတို့ပေါ့နော်ဒီစကန်တွေကဒီစိုးရင်ရေမတ်ကိုရောက်ဖို့ဟာဆိုရင်ကျွန်တော်တို့ကနှစ်ပေကနေ3ပေလောက်အလိုတိရှိနေတာကိုလည်းတွေ့ရတယ်လေပြရတဲ့ဆိုဒီအတွက်ကြောင့်ဒါရေကန်လည်းကောင်းနေပြီပေါ့ဒုတိယထပ်ပြီးတော့ဒါကျွန်တော်တို့ကတတိယဆီရက်မှာမိုးရီယာကောင်းလာခဲ့မယ်ဆိုရင်ဒီအောက်ဘက်မှာလည်းရေကရေကန်ကောင်းနေတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီအယောက်ဒီမြေအောက်ပိုင်းစခန်းနေရာဆိုရင်လည်းအဓိကဒီမြို့တွေပေါ့ရေကန်နားမှာရှိနေတဲ့မြို့တွေကဓတိထားတင်တယ်ပေါ့နော
်ကချင်ပြည်နယ်မှာလည်းမနေ့တုန်းကမိုးသည်ထန်မှုကြောင့်မြကြီးနားခရိုင်ကမိုက်တီမြို့နယ်ကဝိုင်းမော်စတုံးကမိုက်တီကားလမ်းမှာကြီးပြီးကမ္ဘာမြေပြိုကျမှုဖြစ်ပွားခဲ့တာကြောင့်စတုံးမြို့ဝင်ကိမ်းမှာရင်အသွားလာရပ်ဆိုင်းထားရကြောင်းလည်းပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာလည်းလူပေါင်း200ကျော်တိကျထိခိုက်ခဲ့တဲ့မြေပြိုကျမှုကြောင့်ကြုံခဲ့ရတဲ့ဝေခါမှာပဲဒီကနေ့မနေ့အစောပိုင်းလောက်ကမြေပြိုကျမှုထပ်မံဖြစ်ပွားရတာနေတချို့ပျက်စီးသွားခဲ့ပေမဲ့ထိခိုက်ဒေဆုံးမှုတော့မရှိခဲ့ပါဘူးရှင်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။